ရန်ကုန်မြို့ရင်း17မြို့နယ်မှာငြိမ်းချမ်းစွာစုဝေးခွင့်နဲ့စီတန်းလှည့်လည်ခွင့်မပြုဖို့ရန်ကုန်တိုင်းဒေသကြီးလုံခြုံရေးနဲ့နယ်စပ်ရေးဝန်ကြီးကသက်ဆိုင်ရာရဲစခန်းတွေကိုညွှန်ကြားစာပေးပို့ထားတယ်လို့မနေ့ကသိရပါတယ်။ငြိမ်းချမ်းစွာစုဝေးခွင့်နဲ့စီတန်းလှည့်လည်ခွင့်ဆိုတာတနည်းအားဖြင့်ဆိုရင်လွတ်လပ်စွာဆန္ဒပြခွင့်ပါ။ဒါဟာဒီမိုကရေစီနိုင်ငံတစ်ခုရဲ့အဓိကကျတဲ့အင်္ဂါရတစ်ခုလည်းဖြစ်ပါတယ်။ဒီအင်္ဂါရကိုအခြေခံဥပဒေမှာလည်းအတည်ပြုထားပြီးဖြစ်သလိုနီးဥပဒေတွေနဲ့လုံထုံးလုံနီးတွေလည်းရှိပြီးသားဖြစ်ပါတယ်။ဒါကိုရန်ကုန်တိုင်းအစိုးရအဖွဲ့ဝင်တဦးဖြစ်တဲ့လုံခြုံရေးနဲ့နယ်စပ်ရေးဝန်ကြီးကညွှန်ကြားတဲ့လိုရကဒီမိုကရေစီစနစ်ဖော်ဆောင်နေတဲ့နိုင်ငံတကာနိုင်ငံအတွက်တင့်လျော်ရဲ့လားအခြေခံဥပဒေနဲ့ကန့်ညီရဲ့လားဆိုတဲ့မေးခွန်းတွေပေါ်ထွက်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးရန်အောင်က
ပြည်သူ့ဝန်ထမ်းပြတဲ့ချက်တွေရှိရတယ်။ညဉ့်ညဆိုစီတန်းနဲ့လည်းဝင်သွားတယ်။ပြဌာန်းထားတဲ့အတွက်ကြောင့်မလို့ဒီပုံမှာတော့သိပြီးတော့စင်မပြေနိုင်ဘူးပေါ့နော်
။ရန်ကုန်မြို့ကသတင်းစာဆရာတူဖြစ်တဲ့ယနေ့ခေတ်ကြာနေအက်ဒီတာချုပ်ဦးသက်စင်ကလည်းအခုလိုဆိုပါတယ
်။အခုဆန္ဒပြတာမြို့နယ်စစ်တပ်မြို့တော်မပြုဘူးဆိုလို့ရှိရင်ကဲသူတို့အခုဒီငင်းငိုင်းတဲ့ပတ်သက်တဲ့ထူတောင်းပွဲတွေနောက်ဥမာပြင်ကျွန်တော်တို့ဒီပလာဘောင်းလုံးထူတောင်းပွဲတွေဆိုတော့အဲ့ပွဲဆိုလို့ရှိရင်ကျွန်တော်တို့ဘန်လုံးရဲ့ဘန်ညာမှာလုပ်တယ်။အောင်စားခွင့်မှာလုပ်တယ်။အဲ့ဒီကောင်ဆိုလို့ရှိရင်ရန်ကုန်တမြို့လုံးကားကြီးချက်တာအကြီးကြီးချက်တာအဲ့အဲ့အဲ့အကုန်လုံးပြီးသွားပြီအခုအချိန်ကျတော့မှတက်တနုနေမှာမလို့ပါဘူးဆိုတော့သူကဘာရွေချက်လဲဘာပြောချင်တာလဲဘာဘသူ့ကိုပြောလို့ချင်တာလဲပေါ့နော်တကယ်အခုဆိုတော့အခုလုံနေတဲ့ဆန္ဒပြပွဲတွေကိုပြန်ကြည့်လိုက်မယ်ဆိုလို့ရှိရင်မဘာသာလုတာရှိတယ်တက်ခိုင်ရဲ့ဘက်ကလုတာရှိတယ်အင်တာဗျူးဘက်ကလုတာရှိတယ်ပေါ့တကယ်တမ်းပြည်သူရဲ့ဒိနာဆုံးရှုံးနေရတဲ့ပြဿနာဖြစ်တဲ့လေယာဉ်မီပြဿနာလိုမျိုးလို့မှာပြဿနာလိုမျိုးဆန္ဒပြတွေရာတကယ်ကျတော့ဒီဆက်တနုနေမှာလာပြီးပြတာမဟုတ်ဘူးဒီမှာပြပါအဲ့တော့တကယ်တမ်းကျလို့ရှိရင်ဒီဆန္ဒပြဟာဒီမိုစီနီလာရောဆန္ဒပြဟာကဒါဖြစ်ကိုဖြစ်ရမယ်ဆန္ဒပြခွင့်ရှိရမယ်လူတယောက်ကသူ့ရဲ့ခွင့်ဆုံးရှုံးနေဆန္ဒပြမယ်ဒါဆန္ဒပြရာကြီးကိုပြိပင်တောက်စီရဆိုဒီမိုစီခွင့်ကိုပြိပင်တောက်စီရပဲဖြစ်တယ်ပေါ့အဲ့တော့ကျွန်တော်တို့ကဒီအားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကသဘောမတူဘူးပေါ့နော
်အဲ့ဒီမြို့နယ်17မြို့နယ်ဟာရန်ကုန်မြို့ရဲ့အဓိကအရေးပါတဲ့နေရာတွေဖြစ်ပြီးအရေးကြီးပုံကိုယ်တွေရဲ့ခီးစဉ်လမ်းကြောင်းတွေပါတဲ့မြို့နယ်တွေဖြစ်တာကြောင့်ခွင့်မပြုနိုင်တာလို့ညွှန်ကြားချက်မှာဖော်ပြထားတယ်လို့သိရပါတယ်ဒါပြင်နိုင်ငံရေးရရှုပ်ထွေးတဲ့မြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားပြီးသားနိုင်ငံတွေလို့ဆောင်ရွက်လို့မရနိုင်သေးဘူးဆိုတော့အယူဆရှိသူတွေလည်းတွေ့ရပါတယ်။အမျိုးသားလွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့တရားလွတ်တော်ရှင်နေဦးအောင်သိန်းကတော့အခြေအနေတစ်ခုမှာဒေသဆိုင်ရာအာဏာပိုင်တယောက်ကလုပ်ပိုင်ခွင့်ရှိတယ်လို့ဆိုပါတယ
်။အခြေခံဥပဒေကိုခွင့်ပြုထားတယ်ဆိုတာကတော့မှန်နေတာကျွန်တော်တို့ဒီပုံမှာညင်းမပွားဘူး။ဒါပေမဲ့ဒေသအာဏာပိုင်ရဲ့ဒက်လော့အခြေအနေပေါ်ပေါ်ချင်များရသောစိုင်းငံ့ထားပြီးတယ်ဆိုရင်ကအပိပိတ်ပင်ထားတယ်လို့ပြောလို့မရဘူးပေါ့နော်။အစိုင်းငံ့ပိုင်ခွင့်ရှိတာပဲသူမှလည်းဒီမိုကရေစီနိုင်ငံရဲ့စံရင်စံနှုန်းနဲ့တော့ကျွန်တော်သွားတွေ့ကြည့်လို့မရဘူးပေါ့နော်။ဒါဆိုတော့ကျွန်တော်တို့မှာအခြေအနေကမျိုးမျိုးပြဿနာတွေရှိနေတဲ့အနေအထားတွေရှိတယ်။ဆိုတော့ဒီလူစုလူဝေးနဲ့အဲ့ဒါကျွန်တော်တို့ဆန္ဒထုတ်ဖော်ခွင့်ကိုပြုတိုင်းမှန်တယ်လို့ကျွန်တော်ပြောလို့မရဘူး။သူပြမယ်ဆိုတဲ့အကြောင်းချင်းကဘာလဲဆိုတာကျွန်တော်သိဖို့လိုတယ
်။ဒီရှုမြင်ချက်ကိုတရားလွတ်တော်ရှင်းနေဦးသိန်းသန်းဦးကတော့အခုလိုထောက်ပြပါတယ
်။ကျောင်းဝန်ကြီးပြောတယ်ဒေသဆိုင်အာဏာပိုင်ကိုကြည့်ရဟုတ်တယ်ဒုံကျုံကြီးကဥပမာချင်းအာရှန်ကမြင်းကြီးလာတဲ့အချိန်မှာနေပြည်တော်မှာလွတ်တော်ရှင်းမှာဆန္ဒပြလိုက်ဆိုင်ခွင့်ပြုဘူးဒါထူးခြားတဲ့အချိန်ကဒါကဒေသဆိုင်အာဏာပိုင်ကိုကြည့်ရလုပ်လို့ရပါတယ်။အခုဒါအချိန်လေးမှလည်းမရှိဘဲနဲ့ဒီ၁၇မြို့နယ်ကိုတို့တို့မရဘူးလို့ပြောလိုက်တာဒီသူ့မှာအနိဋ္ဌာရအာဏာမဟုတ်ဘူးရ။နောက်ဆက်နှစ်ခုလေငိမ့်စုစီကဥရီရောနီးဥရီရောထွက်ပြီးသား။အဲ့ဒီထဲမှာပါတဲ့ဥရီကိုဇုပေးလို့လည်းမရဘူး၊ပြင်လို့လည်းမရဘူး။ပြည်တော်စုအစိုးရပါတော်မှာအဲ့ဒါပြင်ဆင်ဖို့ဒါပြည်တော်စုလွတ်တော်ကပြင်ဆင်မယ်ဆိုရင်ရတယ်။အခုကအဲ့ဒီလူတီသေးဥရီတရားကိုလည်းလုံဝင်ကြီးကတိုင်းဒေသကြီးအဆင့်နဲ့ပြည်တော်စုလည်းပဲပြဋ္ဌာန်းတာတဲ့ဥရီတရားကိုသူတော်နဲ့သူလုံးလို့မရဘူးရ
။ဒီမိုကရေစီနိုင်ငံတစ်ခုမှာအခြေခံဥပဒေကိုကျော်ပြီးဒေသဆိုင်ရာအုပ်ချုပ်ရေးအာဏာပိုင်တွေရောအခုအစိုးရကပါလုတ်ပိုင်ခွင့်မရှိပါဘူး။အဲ့ဒီပြင်ဒီမိုကရေစီစနစ်ဆိုတာအုပ်ချုပ်ရေးဆိုတဲ့အစိုးရဥပဒေပြုရေးဆိုတဲ့လွှတ်တော်နဲ့တရားစီရင်ရေးဆိုတဲ့တရားရေးဌာနတို့ကအပြန်အလှန်ထိန်းညှိဆောင်ရွက်ရတာဖြစ်ပါတယ်။ဒီမိုကရေစီစနစ်ထူထောင်နေတဲ့မြန်မာနိုင်ငံမှာလည်းအဲ့ဒီမန်တိုင်း၃ရက်ထိန်းညှိဆောင်ရွက်တဲ့စနစ်ခိုင်မာလာအောင်လေ့ကျင့်ရမယ်လို့နိုင်ငံရေးလှိလာသူတွေကမကြာခဏပြောလို့ရှိပါတယ်။တရကအနေနဲ့ဆိုရင်အမေရိကန်သမ္မတဒေါ်နယ်ထရမ့်တာဝန်ထမ်းဆောင်လာတဲ့အခါမှာအစ္စလမ်ဘာသာဝင်အများစုနေထိုင်တဲ့နိုင်ငံတချို့ကလူတွေကိုပြည်ဝင်ခွင့်ပိတ်ဖို့ညွှန်ကြားတာကိုဥပဒေနဲ့မကန့်ညီဘူးဆိုပြီးတရားသူကြီးချုပ်ကဆုံးဖြတ်လိုက်တဲ့အတွက်သမ္မတအမိန့်ဖြစ်ပေမဲ့ဆောင်ရွက်လို့မရခဲ့ပါဘူး။ဒ ဒါကြောင့်ရန်ကုန်မြို့ရင်း17မြို့နယ်မှာငင်းညံစွာစူဝေးခွင့်နဲ့စီတန်းလှည့်လည်ခွင့်ကိုဆိုင်းငံ့လိုက်တဲ့ရန်ကုန်တိုင်းလုံခြုံရေးနဲ့နယ်စပ်ရေးဝန်ကြီးရဲ့လှုပ်ရက်နဲ့ပတ်သက်လို့တရားစီရင်ရေးပိုင်းကဘလို့ရက်တည်နိုင်လဲဆိုတော့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်သိန်းက
ကျွန်တော်ဘက်ကဒါကိုမကျင်တော့ဘူးဆိုရင်ဒါအခြေခံဥပဒေနဲ့ဆန့်ကျင်ဆိုရင်အခြေခံဥပဒေဆိုင်ခုံလုံးတက်ပြီးတော့ကျွန်တော်တို့အရေးဆိုဝဲရှိရပါဘူးနော်အဲ့လိုရေးဆိုမယ်ဆိုရင်ကျွန်တော်ကလွှတ်တော်ကိုလည်းဖြတ်သန်းဖို့လိုအပ်လာတာပေါ့
တရားလွှတ်တော်ရှင်နေဦးသိန်းသန်းဦးကလည်းအခုလိုပြောပါတယ
်တရားတော့ဒီရောက်ကစာချုပ်တော်နဲ့တရားစွပ်လို့ရတယ်ဒါကခေါ်ဆောင်ကြောင်းတစ်ခါကြီးကိုရှိမရှိပြီးတော့သူတရားလွှတ်တော်ချုပ်ကိုတင်လို့ရတယ်ခေါ်ဆောင်ကြောင်းကိုခုံလုံးကိုလည်းတင်လို့ရတာပေါ့ဗျအဲ့ဒီခွင့်ရတော့ဒီကျင်းတော့မလဲကျွန်တော်စောင့်ကြည့်ရပါ
ဒါကြောင့်ဒီမိုကရေစီစနစ်နဲ့တိုင်းပြည်ကိုတည်ဆောက်ဖို့ဆယ်စုနှစ်ပေါင်းများစွာတောင်းဆိုနေတဲ့မြန်မာပြည်မှာဒီမိုကရေစီစံချိန်စံညွှန်းနေတဲ့ကန့်ကြီးအောင်အုပ်ချုပ်ရေးတရားစီရင်ရေးနဲ့ဥပဒေပြုရေးဆိုတဲ့မန်တိုင်၃ရက်ဘယ်တော့ဟန်ချက်ညီမလဲဆိုတာပြည်သူတွေမျှော်လင့်နေကြကြောင်းပါခင်ဗျာ